ကနေ့ကျွန်တော်တို့တန်းကြီးမှာလွတ်လပ်စွာတွေးခေါ်ပြောဆိုပိုင်ခွင့်ကိုမပြောနဲ့အောင်ဖြစ်ပြနေတဲ့အခြေအနေအရရအလားပြည်သူပြည်သားတွေခံစားနေရတဲ့ကနေ့တန်းကြီးရဲ့အဖြစ်မှန်အခြေအနေကိုတော့ကနေ့ကျွန်တော်တို့ပြည်တွင်းကဌာနတွေသတင်းမီဒီယာတွေအနေနဲ့အမှန်ကိုအမှန်အတိုင်းလွတ်လွတ်လပ်ပေါ်ပြခွင့်မရှိဘူးဆိုတာဟာဒါကျွန်တော်တို့ဟိုဒီထဲမှာရှိတဲ့ဆိုင်းသိပြည်သားတွေအပြည့်ဆုံးမှာမကြောက်လဲဆိုတော့နာဖကထုတ်ပြန်တဲ့သတင်းတွေကိုတော့နာဖသတင်းစာထက်ပိုပြီးတော့ကြော်လွန်ပြီးရေးလို့မရပါဘူး။ဒါအပြင်တခြားတော့ဟာဟိုနိုင်ငံရေးမပြောနဲ့ဗျာ။ကျွန်တော်တို့ဒီလူမှုရေးစီးပွားရေးပညာရေးဒီအထွေထွေခံစားနေမှာဟိုရှင်ဌာနသတင်းဌာနတွေဟာလွတ်လပ်လပ်ရေးခွင့်မရပါဘူး။စီစီရေးတဲ့တော်တော်ကိုတင်းတင်းကြပ်ကြပ်နဲ့ဖက်တော်ချင်းကိုခံနေရတာဒါအားလုံးအသိပါပဲ။အဲ့တော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာအခြေအနေမှန်ကုန်အောင်လွတ်လပ်စွာတင်ပြခွင့်မရတဲ့အတွက်ကြောင့်မလို့အဲ့ဒါကျွန်တော်တို့တိုင်းပြည်မှာလူခွင့်ရေးဆိုတာဟုတ်ကတော့အဆိုးဆုံးအနေထားကိုရောက်နေတယ
်။ဟုတ်ကဲ့တစ်ဖက်မှာလည်းလေဒီလူခွင့်ရေးလှုပ်ရှားသူတွေဟာငြိမ်းဝင်းပြည်ပြမှုကိုနှောက်ယှက်ဖျက်ဆီးသူတွေဖြစ်တယ်ဆိုပြီးတော့ဆွဆွဲခံရတာတွေလည်းရှိပါတယ်။ဒီပေါ်မှာကိုထွန်းမြအောင်ရဲ့အမြင်ကိုသိပြစီရှင
်။တကယ်တော့တိုင်းပြည်ဒီမှာဟာလာနိုင်ငံတော်တည်ငြိမ်ရေးရဲ့အခြေချမ်းရေးဆိုတာဟာတရားဥပဒေစိုးမိုးမှုရှိရပါမယ်။ဒါကျွန်တော်တို့တိုင်းပြည်မှာပြန်ကြည့်တရားဥပဒေစိုးမိုးမှုဆိုတာဟာနာဖစစ်ဆေးရကိုနိုင်ကတရားဥပဒေကိုဖိနှိပ်ရေးကိရိယာဖြင့်အဆုံးချပြီးတော့ပြည်သူလူထုအပေါ်မှာနှိပ်ကွပ်နေတယ်။အဲဒီတော့အဲဒီလိုလုံနေခြင်းကတိုင်းပြည်မှာတရားဥပဒေရဲ့အထက်မှာနာဖစစ်ကောင်းဆောင်တွေတိတ်ရက်နေတဲ့အတွက်ကြောင့်မလို့အဲဒါပြည်သူပြည်သားတွေအနေနဲ့ဆင်းရဲဒုက္ခဘောင်းဆုံးမတရားမှုဘောင်းဆုံးကိုခံလာရတဲ့အခါမှာခံရပါအများဆုံးတော့ပြည်သူပြည်သားတွေကတော့ဒါလှုပ်ရှားမှုတွေလုပ်ပါပဲအဲ့တော့ဒါဟာဟိုပြည်သူလူထုဘက်ကဒါတင်ထားသောခုခံလှုပ်ရှားမှုတွေဖြစ်တယ်အဲ့တော့နာဖစစ်ဆေးရဘက်ကဒါဟာတရားဥပဒေနည်းလမ်းတရားနဲ့ပြည်သူလူထုအပေါ်မှာမျှတစွာအထုတ်မယ်ဆိုလို့ရှိရင်အခုလိုလုံခြုံလှုပ်ရှားမှုတွေကျောင်းမှာမဟုတ်ပါဘူးတိုင်းပြည်ကတည်ငြိမ်အေးချမ်းနေမှာပါနောက်တစ်ချက်ကအဲ့ဒါတည်ငြိမ်အေးချမ်းရေးဆိုတာကလူခွင့်ရေးစိတ်သုံးနေတာနဲ့လည်းသက်ဆိုင်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံနိုင်ငံသားတွေကလည်းကမ္ဘာလူကမ္ဘာသားတွေလိုပဲလူသားတွေပါပဲအဲ့တော့လူသားတွေဆိုတာဟာလူအခွင့်အရေးတွေလူကုန်သိက္ခာနဲ့ကြီးအပြည့်အဝရကျင်တယ်အဲ့တော့လူသားတွေဖြစ်လျက်နဲ့လူအခွင့်အရေးကိုမရချတဲ့အခါမှာအဲ့ဒါလူရဲ့စိတ်ဆန္ဒအလျောက်လူရဲ့ရပိုင်ခွင့်အရာကြိုးစားကြမှာပဲအဲ့တော့လူခွင့်အရေးဒါပြည့်ပြည့်ဝဝရနိုင်မယ်ဆိုလို့ရှိရင်ဒီလိုရုံးကဆုံးရှားမှုတွေဖြစ်ပေါ်နေစရာအကြောင်းမရှိဘူးလူခွင့်အရေးမပြည့်ဝလို့လားလူအခွင့်အရေးရအောင်ပြည်သူပြည်သားတွေကကြိုးစားကြတာဖြစ်တယ်
ဟုတ်ကဲ့အဲ့တော့လူခွင့်ရေးလှုပ်ရှားနေသူတူအနေနဲ့ဟိုမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေပြန်လည်ကောင်းမွန်လာဖို့ကိုရောမျှော်လင့်ချက်တွေရှိပါလားရှင်
အဲ့ဒါကတော့ကျွန်တော်တို့တိုင်းပြည်ပြည်သားတွေအားလုံးကမဆုံးမနစ်စူးစမ်းရမှာပါဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ပြည်သားတွေဟာလူသားတွေဖြစ်တဲ့လျောက်လူကုန်တဲ့ခါနဲ့ညီလူခွင့်ရေးတွေကိုကျွန်တော်တို့ရအောင်စူးစမ်းရမယ်အဲ့တော့ရအောင်စူးစမ်းတဲ့အခါမှာနာဖစစ်ဆိုးရကိုကျွန်တော်တို့ကတောင်းဆိုနေုံနဲ့မရဘူးအဲ့ဒီလိုပဲကုလသမဂ္ဂကလူခွင့်ရေးကိုယ်စားလှယ်တွေလည်းအချင်းချင်းလာတယ်နိုင်ငံတကာအသံဝန်ကလည်းလူခွင့်ရေးနဲ့ပတ်သက်ပြီးတော့ပြည်တင်ရှုံးချတာရှိတယ်အဲ့တော့ကုလသမဂ္ဂပါပဲနိုင်ငံတကာအသံဝန်ကိုလည်းကျွန်တော်တို့မျှော်ဖို့နေလို့မရဘူးအဲ့တော့အကြီးကတော့ကျွန်တော်တို့ပြည်သူလူထုကြီးတရားဆုံးဟာဟုတ်လားဥစ္စာရင်လို့ဥစ္စာရင်ကမိမိရဲ့အခွင့်အရေးတွေကိုအပြည့်အဝရရှိခံစားနိုင်ဖို့အတွက်ကျွန်တော်ကဆက်လက်ပြီးရွှေရှားရုံးကံမှာပဲတစ်ဖက်မှာလည်းတောင်းဝရှိတာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လို့ပြည်သူ့ရှေ့တော်ပါတီအနေနဲ့ရောကျွန်တော်တို့ကျောင်းသားလူငယ်တွေသတ္တိပညာရှင်တွေအားလုံးကလည်းပြည်သူလူထုရှေ့ရနေပြီးတော့မမမမရက်ပြီးတော့ပြည်သူလူထုရဲ့မျက်နှာနေတဲ့ဟုတ်လားအခြေအနေတွေကိုလူသိရှင်ကြားထုတ်ဖော်ကာကွယ်ပြောဆိုခြင်းဖြင့်တော့နောက်ပြီးတော့ပြည်သူလူထုနဲ့လက်တွဲပြီးတော့လူခွင့်ရေးဒီကိုပြန်လဲရရှိဖို့အတွက်ကိုကျွန်တော်တို့ကမဆုံးမနစ်တတ်သိရှိရှိနဲ့ကျွန်တော်တို့စူးစမ်းကြဖို့လိုပါတယ်အဲ့တော့အဲ့ဒီလိုဒါစူးစမ်းကြမယ်ဆိုလို့ရှိရင်ဘယ်သူတွေကခွင့်ရေးကိုချိုးဖောက်နေပြီးဖြစ်စေကျွန်တော်ပြည်သူပြည်သားကြီးရဲ့လုံးဝလူခွင့်ရေးကိုပြန်လဲဟိုရရှိနိုင်မှာဖြစ်တယ်ဆိုတာကိုကျွန်တော်တို့ကသိကြဖို့ပြောနိုင်ပါတယ်